မီရိကန်ပြည်ထောင်စုရှေ့တောင်ဘက်ချမ်းမှာပြင်းအားအဆင့်၄ရှိတဲ့ဟာရီကိန်းမုန်တိုင်းဖလော်ရန့်စ်ဝင်လာတော့မှာမို့လူ၅သန်းကျော်အတွက်သတိပေးချက်တွေထုတ်ပြန်ထားပြီးပြည်နယ်၃ခုဖြစ်တဲ့ဗာဂျီးနီးယားတောင်နဲ့မြောက်ကာရိုလိုင်းနာပြည်နယ်တွေအတွက်ရေးပေါ်အခြေအနေတွေထုတ်ပြန်ထားပါတယ်။အင်အားပြည့်မုန်တိုင်းတက်ရောက်နေတဲ့နေရာတွေကအခြေအနေတွေကိုသိရအောင်အဲ့ဒီဒေသတွေမှာနေထိုင်ကြတဲ့မြန်မာတချို့ကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်
။ American ပြည်ထောင်စုရှေ့ဘက်ချမ်းမှာ Florence Hurricane မုန်တိုင်းတိုက်ခတ်နေပြီး Hurricane မုန်တိုင်းအဆင့်က၄ဖြစ်ပါတယ်။လက်ရှိမှာ Atlantic သမုဒ္ဒရာထဲမှာရွေ့ရှားနေတဲ့မုန်တိုင်းရဲ့လမ်းကြောင်းဟာအနောက်မြောက်အရက်ဖြစ်တဲ့ American အရှေ့တောင်ဘက်ကမ်းရိုးတန်းရှေ့ဟာကိုဥတီလာနေပြီးလေးတိုက်နှုံးကတနအီကိုမိုင်130နှုန်းလောက်ရှိနေပါတယ်။ဒါကြောင့်အရှိတ်ဘက်ကန်ယူတန်းမှာရှိတဲ့ဗာဂျီးနီးယားပြည်နယ်၊တောင်နဲ့မြောက်ကာရိုလိုင်းနားပြည်နယ်တွေမှာအရေးပေါ်အခြေအနေတွေကိုထုတ်ပြန်ထားပြီးဒေသခံတွေကိုဘေးလွတ်ရာရွှေ့ပြောင်းဖို့အတွက်ဆော်ဩထားပါတယ်။မြောက်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးရိုက်ကူပါကအခုတိုက်ခတ်နေတဲ့ Florence Hurricane မုန်တိုင်းဟာနှစ်ပေါင်း60အတွင်းမှာအကြီးမားဆုံးဖြစ်ပြီးဒီမုန်တိုင်းရဲ့အန္တရာယ်ဟာတိတ်ကိုကြီးမားတဲ့အတွက်ဘေးကင်းရာခိုလုံကြဖို့အတွက်တရင်းစာရှင်းလင်းပွဲမှာအခုလိုသတိပေးခဲ့တာပ
ါ Well first we know that this storm surge will be significant so we need people
ဒီမုန်တိုင်းကပါလာမဲ့မိုးကတိတ်ပြီးတော့ပြင်းထန်မှာဖြစ်ပါတယ်အဲဒါကြောင့်လူတွေဘေးကင်းရာကိုရွှေ့ပြောင်းနေထိုင်ကြဖို့လိုပါတယ်ဘေးကင်းရာရောက်သွားနိုင်မှုအချိန်မီဆောင်ရွက်ဖို့လိုပါတယ်မြောက်ကယ်ရိုလိုင်းနားပြည်နယ်သားတွေအနေနဲ့အချင်းချင်းကူညီနေကြပါတယ်မိသားစုတွေမိတ်ဆွေတွေကထွက်ပြေးခိုလုံလာကြသူတွေကိုကြိုဆိုလက်ခံနေကြပါတယ်တချို့ကဟိုတယ်တွေမှာနေထိုင်ကြပါတယ်မုန်တိုင်းကနီးတဲ့နီးလာနေပါပြီအဲဒါကြောင့်မို့အချိန်ရှိတုန်းဘေးကင်းရာရောက်အောင်ထွက်ပြေးခိုလုံကြပါအပူပိုင်းမုန်တိုင်းလေပြင်းတွေတက်ခိုက်လာတော့မှမို့လူတွေအခုထွက်ပြေးခိုလုံကြဖို့လိုပါတယ်
ဟာရီကိန်းမုန်တိုင်းဖလော်ရန်စာတနအီကိုမိုင်130ကျော်နှုန်းနဲ့တိုက်ခတ်နေပြီးအားပိုပြီးပြန်လာနိုင်တယ်လို့ NHC အမျိုးသားဟာရီကိန်းစင်တာကလည်းသတိပေးထားပါတယ်ဒီမုန်တိုင်းကြောင့်မျက်စိမီးပြတ်တောက်မှုတွေသတင်းပတ်အတော်ကြားဖြစ်လာနိုင်တယ်လို့မိုးရေကြိမ်း17လက်မကနေလက်မ20လောက်ထိရွာသွန်းနိုင်တယ်လို့လည်းကြေညာထားတာပါဒါကြောင့်ဒေသခံတွေရေးနဲ့ဆန်းနဲ့ရိတ်ခါတွေကိုစုဆောင်းနေကြတာဖြစ်ပါတယ်ဗာဂျီးနီးယားပြည်နယ်တောင်ဘက်ကမြောက်ကာရိုလိုင်းနားပြည်နယ်ထဲမှာရှိတဲ့ရှားလော်မြို့မှာနေထိုင်တဲ့ကိုဇေယျာကတော့သူတို့နေတဲ့နေရာဟာကမ်းရိုးတန်းနဲ့တိမ်မနီးပဲမဲ့ကုန်းတွင်းပိုင်းကိုတောက်ကြံလေးလောက်ရောက်လာနိုင်တာမို့အာနာပိုင်တွေကသတိပေးချက်တွေမပြတ်ပို့ပေးနေတယ်လို့ပြောပါတယ
်ကျွန်တော်တို့ဒီနေတဲ့ရှားလော်ကတော့တကယ်ဟို direct hit area တွေမှာတော့ကျွန်တော်တို့မပါလောက်ဘူးလို့တော့ထင်တာပေါ့နော်အဓိကဟိုသူတို့ထင်တဲ့နေရာတွေကတော့ဒီ coast line တွေပေါ့ east coast line ကဒီ Wilmington တို့ဒီ Charleston တို့အဲ့ဒါတွေကတော့တို့ကအခုတော့သူ evacuation area လို့သူတက်မှတ်ပြီးတော့လူတွေအကုန်လုံးကိုသူတို့စားပြီးတော့ရုံးနေကြောင်းနေကုန်ပိတ်တယ်သူတို့ evacuate လုပ်ပြီးတော့ channel မျိုးတွေကိုရွှေ့ခိုင်းတာပေါ့နော်ကျွန်တော်ဒီလောက်ကတော့ဒီနေ့တွေကသူတို့စားပြီးပိတ်လိုက်ပြီး Charleston to Wilmington coast line ကဟာအကုန်လုံးပိတ်လိုက်ပြီးသူတို့ဒီ highway ပိုင်းဆိုလို့ရှိရင် one way လုပ်လိုက်ပြီးအထွက်ပဲရှိတော့တာပေါ့နော်အဲ့ကုန်းတွင်းပိုင်းကိုအကုန်လုံးရွှေ့ခိုင်းတာပေါ့နော်လူတွေအကုန်လုံးကမ်းခြေမှာရှိတဲ့တော်တော်များများကိုတော့ evacuation တုတ်ခိုင်းထားလိုက်ပြီ။အဲမှာ warning တော့လာပြီးမိဘတွေလောက်ထားတင်နေပါ냐။ဆိုတော့သက်ဆိုင်ရာဌာနတွေကနေပြီးတော့မှ email လာတယ
်။ဒီလိုအရေးပေါ်အခြေအနေထုတ်ပြန်ထားတဲ့ Virginia Beach နဲ့အရှိတ်ဘက်ကမ်းရိုးတန်းက Virginia Beach မြို့ကလေးမှာနေထိုင်သူ Matt Shuey Wing ကတော့ဒေသရင်းမှာကျောင်းတွေကိုပိတ်ထားလိုက်ပြီးဒေသခံတွေဟာစားနပ်ရိက္ခာတွေကိုစုဆောင်းနေကြတယ်လို့အတော်လဲစိတ်ပူနေကြတယ်လို့ပြောပါတယ
်။ဒီတော့တက်နေတာပေါ့နော်။ဒါပေမဲ့အခုလူတွေကတော့ North Fork ဘက်ကလူတွေကတော့အရင်နည်းနည်းစိုးရိမ်နေကြတာပေါ့ကျောင်းနေရာတော့ပိတ်လိုက်ပြီဒီနေ့မနေ့ကစပြီးတော့ university တွေရောအကုန်လုံး public school တွေရောအကုန်ပိတ်လိုက်ပြီပိတ်ပြီးတော့ university ကကျောင်းသူကျောင်းသားတွေကကြတော့ထွက်ခိုင်းလိုက်ပြီပေါ့နော်ပြီးတော့ဓာတ်ဆီဆိုင်နေဆိုရင်လုံးဝဟိုလေအရန်ကိုကြက်တာမှဓာတ်ဆီဆိုင်တိုင်းမှာအပြစ်အကျက်ဖြစ်နေပြီပေါ့နော်ကျောင်းနေရောဘာတွေရောအကုန်ပိတ်တော့လေအကုန်ကအိမ်မှာပဲရှိနေတဲ့သဘောမှရှိတာပေါ့နော်ကလေးတွေအကုန်ကျောင်းပိတ်ထားတော့ဒါတော့မင်းများရုံးနေရလဲစောစင်းပေးလိုက်တာပဲအကုန်ဖြစ်နေ Beach မှာအဲကားမှာကားတွေကအရန်ကြက်နေတယ် local မှာလည်းကြက်တယ် freeway ပေါ်တွေမှာလည်းတအားကြက်နေရဲ့
Florence မုန်တိုင်းဟာတနင်္လာနေ့မှာတိုင်ရင်အထိအပူပိုင်းမုန်တိုင်းတစ်ခုအတွင်းအားပြော့နေပေမဲ့ Atlantic သမုဒ္ဒရာတောင်ပိုင်းကပူနွေးတဲ့ရေပြင်မှာရွေ့ရှားသွားရင်အားပြင်းတဲ့ hurricane အတွင်းဆောင်လာတာဖြစ်ပါတယ်အခုခါမှာဒီမုန်တိုင်းဟာ Bermuda နဲ့ Bahamas ကြားကိုရောက်လာခဲ့ပြီးအမေရိကန်အရှေ့တောင်ပိုင်းကမ်းရိုးတန်းကိုကြက်တဲ့ပရီးနေလောက်မှာဝင်ရောက်နိုင်တယ်လို့ဒါဟာတိတ်ကိုအန္တရာယ်ကြီးတဲ့ hurricane မုန်တိုင်းကြီးတစ်ခုဖြစ်ကြောင်းမယ်မီမှာရှိတဲ့ NHC အမျိုးသား hurricane center ကသတိပေးထားပါတယ်လက်ရှိမှာ Virginia ပြည်နယ်တောင်နဲ့မြောက် Carolina ပြည်နယ်တွေအတွက်အရေးပေါ်အခြေအနေတွေကိုထုတ်ပြန်ထားပြီးဖြစ်တယ်လို့မြောက်ဖက် New Jersey ပြည်နယ်အထိအရှေ့ပိုင်းကမ်းရိုးတန်းတစ်လျှောက်ပြည်နယ်တွေမှာနေထိုင်သူတွေအတွက်မုန်တိုင်းသတိပေးချက်တွေကိုထုတ်ပြန်ထားတာပါ အမေရိကန်အရှေ့တောင်ပိုင်းကမ်းရိုးတန်းနဲ့ဝန်းကျင်ဒေသတချို့မှာ Florence မုန်တိုင်းတန်ကိုဓာတ်ရိုက်မခံစားရသည့်အတိုင်းမိုးအထူးကျရွာသွန်းနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းကြေညာထားပါတယ်။